အိန္ဒိယနိုင်ငံမဏိပူရာပြည်နယ်တွေကအင်ဖာဗဟိုအကျဉ်းတော်နိုင်ငံသားထိန်းသိမ်းရေးစခန်းမှာချုပ်နှောင်ခံထားရတဲ့မြန်မာနိုင်ငံသားအယောက်50ဝန်းကျင်အစာငခံဆန္ဒပြနေပါတယ်။သူတို့ဟာလူခွေချိုးပေါက်ခံရပြီးတော့ဖိနှိပ်ခံရမှုတွေနဲ့ကြုံရတာအပြင်ချုပ်ရက်ဆစ်ပြီးပေမဲ့ပြန်မလွတ်သေးတဲ့အချက်တွေကြောင့်ဒီကနေ့အစာငခံဆန္ဒပြတောင်းဆိုနေတာပါလို့သူတို့ကိုကူညီပေးနေတဲ့အိန္ဒိယ for မြန်မာအဖွဲ့ကပြောပါတယ်။ရန်ကုန်ကပေးပို့တဲ့သတင်းကိုအခြေခံပြီးတော့မက်မြတ်တစင်အောင်တင်ပြပေးထားပါတယ်။
အင်ဖာဗဟိုအကျဉ်းတော်မှာဖမ်းဆီးထိန်းသိမ်းခံထားရတဲ့မြန်မာနိုင်ငံသား50နှစ်ဦးဟာဩဂုတ်လ26ရက်ဒီကနေ့မနေ့ကစပြီးအစာငတ်ခံဆန္ဒပြနေကြပါတယ်။တတ်မှတ်ထားတဲ့ရက်ပြည့်တဲ့အထိအကျဉ်းချခံပြီးဖြစ်တာမို့ပြန်လွတ်ပေးဖို့အစာငတ်ခံဆန္ဒပြတာဖြစ်တယ်လို့သူတို့ကိုကူညီပေးနေတဲ့ India for မြန်မာအဖွဲ့ရဆလိုင်းဒူခါက VOA ကိုအခုလိုပြောပါတယ်
။ဒီကတော့သူတို့လွှဲရမယ်ရဲ့ရောက်တတ်ကြတယ်ပေါ့နော်။သူတို့လွှဲရမယ်အချိန်မှမလွတ်ပေးနဲ့။นี่ฉิละฉิบิวาเสร็จแล้วพี่ฟันซีทินๆเดอาชีพนี่ยောက်นี่เดท้องเทมาส่วนเลยอาชีพนี่ก็ซุซัววาจ่องนี่จ่าบ่เนาะอมิตาสุรีเนี่ยเลยตุ้ยคุยไม่ชีท้องวินซาหาမျိုးเลยตุ้ยคุยไม่ชีลงวาดาอะท้องซีกันตินจิตมูออกมามิตาสุรีเนี่ยต่อมาลุลุลุฟงเปาะคุยไม่ชีเดอาชีพนี่ยောက်นี่จ่าได้ขาจ่าတော့အခုချိန်မှာအစာငတ်ခံဆန္ဒပြကြတဲ့သဘောဖြစ်ပါတယ်။အဓိကတောင်းဆိုချက်ကတော့အမြန်ဆုံးလွတ်မြောက်ဖို့ဖြစ်ပါတယ
်။ဒီအင်ဖာထောင်မှာအစာငတ်ခံဆန္ဒပြတာဒါပါနဲ့ဆိုရင်၄ချိန်ရှိပါပြီ။ပထမဆုံးချိန်ကတော့ပြီးခဲ့တဲ့2023ခုနှစ်ဒီဇင်ဘာလတုန်းကဖြစ်ခဲ့တာပါ။နောက်ဒုတိယအချိန်ကဒီနှစ်ဇွန်လမှာပါ။တတိယအချိန်ကတော့အခုနှစ်ဇူလိုင်လထဲမှာဖြစ်ခဲ့ပါတယ်။အရှေ့အခောက်တွေတုန်းကအာဏာပိုင်တွေနဲ့ညှိနှိုင်းမှုမှာအတော်အသင့်ပြည်လည်မှုရခဲ့တာမှုရပ်ဆိုင်းခဲ့ပါတယ်။ဒီဒီချိန်မှာတော့ဘလောက်ထိညှိနှိုင်းခွင့်ရမလဲမသိနိုင်သေးပါဘူး။ဆာဗေးဆာရန်အတူပြုလုပ်မှုတရားမဝင်နေထိုင်မှုအပြင်မဏိပူရရောက်မြန်မာဖြစ်နေတာကြောင့်ဆိုတဲ့အကြောင်းပြချက်တွေနဲ့ဒီလူတွေဖမ်းဆီးခံရတာဖြစ်ပြီးပြည်ထောင်ကြခံပြီးပြီဆိုပေမဲ့နိုင်ငံသားထိန်းသိမ်းရေးစခန်းမှာဆက်ပြီးတော့ထိန်းသိမ်းခံထားရတာဖြစ်ပါတယ်။နောက်ပြီးတော့ဖန်ဆီးခံထားရတဲ့မြန်မာဒုက္ခသည်တွေကိုအိန္ဒိယအစိုးရကစစ်ကောင်စီထံကိုပြန်ပြီးတော့လွှဲပြောင်းတာတွေရှိတဲ့အတွက်လူညွေးစိုးရင်ချက်တွေရှိလာတာအပြင်မဏိပူရာအကျဉ်းတောင်အာဏာပိုင်တွေလူခွင့်ရေးချိုးဖောက်တာတွေအများပြားရှိလာတာမို့အကျဉ်းချခံရသူတွေကအစာငတ်ခံဆန္ဒပြတဲ့လမ်းကိုရွေးကြတာဖြစ်တယ်လို့သူကအခုလိုပြောပါတယ
်ဆိုတော့ဖန်ဆီးခံရတဲ့သူတွေရဲ့အခြေအနေကိုကြည့်မယ်ဆိုရင်အဲ့မတန်မကခဲ့ပြောမှာတချို့ဆိုရင်တော့ထောင်ဝန်ထမ်းလေးကနေအငွေတောင်းပြောမှာကစားရတယ်ရှိတယ်သူတို့အခက်ခဲတွေကိုလွှတ်ပေးမယ်ဆိုပြောမှာအချင်းချင်းငွေတောင်းခံရတဲ့သူတွေလည်းရှိတယ်။နောက်ဒီမိန်းကလေးတွေဆိုရင်လည်းအတီးမဖွင့်မရလောက်ခံရတဲ့သူတွေအားမျိုးလည်းကျွန်တော်ကြုံတွေ့နေရ။အငွေကိစ္စကလေးတွေကစားကုန်ထောင်သွင်းနေတဲ့နေထားဖြစ်တယ်။ဒီလောက်မြန်မာပြည်ကမ္ဘာမှာအဆိုးဆုံးအခြေအနေနဲ့ကြုံတွေ့နေတဲ့အချိန်မှာအင်းချင်းကောင်းမပြီးမသားနဲ့တကယ်ဒုက္ခကြုံတွေ့နေတဲ့မြန်မာစစ်ဘေးဒုက္ခတွေတွေပေါ်မှာဒီလိုဖန်စီထောင်ချစိတ်ပိုင်းရောရုပ်ပိုင်းဆိုင်ရာဖြစ်စီမှုတအားများတဲ့လုံးဝလက်ခံလို့မရတဲ့အခြေအနေဖြစ်တာပေါ့နော်။အင်ဂျာအစိုးရကိုအမြန်ဆုံးမြန်မာနိုင်ငံသားတွေလွှတ်ပေးဖို့ဒုက္ခတွေကိုလက်မခံရင်လည်းရတဲ့ပြန်မောင်းထိုးလိုက်ဖမ်းပြောမထောင်မချနဲ့အစိုးရကိုကျွန်တော်တို့ကအင်ဂျာအစိုးရကိုအကောင်းဆုံး message ပေးချင်တာပေါ့နော်။
တပတ်တစ်ချိန်သာရေချိုးခွင့်ရတာ၊စီကူတာခွင့်နဲ့တောက်ရည်တန်းနဲ့မရတာ၊ထောင်ထဲမှာမီးဖွားတဲ့ကလေးငယ်တွေကာကွယ်ဆီထိုးခွင့်မရတာတွေကြုံရတယ်လို့လက်ရှိအစာငတ်ခံဆန္ဒပြသူတွေဟာတတ်မှတ်ပြည်တံကြခံပြည်ပသားလူတွေဖြစ်ပါတယ်။ဒီမနေ့ပိုင်းကစပြီးတော့ထောင်ကကျူးတဲ့မင်းဆက်စာကိုလက်မခံတော့ဘဲနဲ့အစာငတ်ခံဆန္ဒပြတာလို့သိရပါတယ်။သူတို့ရဲ့တောင်းဆိုချက်မရမချင်းဆက်ပြီးတော့ဆန္ဒပြသွားမယ်လို့ဆန္ဒပြတဲ့သူတွေကပြောပါတယ်။အကျဉ်းချခံနေရသူတို့ရဲ့မိသားစုဝင်တို့ဖြစ်တဲ့ကိုထွန်းမျိုးကတော့လက်ရှိထောင်ထဲမှာကြုံတွေ့နေရတဲ့နဲ့ပတ်သက်လို့အခုလိုပြောပါတယ်
။ထောင်ကတော့30တောင်ကျော်ပါကြီးရမှာ။ကျွန်တော်ကဝါကြတော့တာရောရချင်းမှာတော့ကြာ။ကလေးရလည်းဒီမှာကျွန်တော်တို့ရွာကကြီးရကိုအကုန်လုံးအဲအိမ်ဆောင်တဲ့လေးတွေကြီးရအကုန်လုံးဆလေးဦးလာမှုကြာတာဆိုတော့ကလေးတွေပါတော့ကလေးဦးပေါ့နော်။ကလေးတွေကတော့အဲကလေးမေတွေကလေးမေတွေကနှစ်ဦးသုံးလောက်ပါကြာ။အကေကောလည်းသူဒီမှာတော့တောက်ဖို့တောက်ဖို့မိုက်ကနေလက်လံပြီးတော့အဲပြက်လွယ်ပြေးနေရတယ်။ပြောင်းဆက်ပြေးသွားလဲခါကလေးပြောနေကြသူတို့ခါကလေးကိုတောက်လာတယ်ဒီလာတယ်တော့မရကြဘူး။အဲသူကကျွန်တော်တို့ဒီကိုဗစ်တွေမတိုင်ခင်ကပေါ့နော်သူတို့စတာရင်ကိုဗစ်တွေစဖြစ်တာကဒီမှာလောက်ကင်နေရှားပါပြီးတော့အလုပ်ရှိတဲ့ကောင်တွေအဲ့မှာရကန်းခတ်ဖို့ရအောင်ဆိုတော့အဲ့ဒီကလက်ခေါ်တော့လို့သူတို့သွားကြတာကိုဗစ်တွေဖြစ်ကြလာကြည့်ရအဲ့လက်ကိုရောက်တာနဲ့အဲတရားမောင်ကဆက်ပြောမှုဆိုပြီးဖမ်းလာတယ်ကျွန်တော်တို့လည်းတင်းထန်တာလည်းတွေ့ရတာ အဲ့ဟိုသုံးနှစ်ကျော်သွားပြီကလေးတွေတော့မှတော်တော်ကြည့်တော့ပါကြာဒီကတော့မှတော့နေလို့ဒီလိုဒီလိုပါအခုချိန်ကြီးရကလေးတွေဘာမှလည်းသုတ်ခွင့်မရဘူးဒါကျွန်တော်တို့ကလေးတွေကြက်မကြီးကောင်းသလားမကောင်းသလားလည်းမသိရဘူးကြာဘာကြောင့်လဲအဲ့လောက်ကြီးစစ်တွေကြိုက်ခံမှလည်းမသိရဘူး
အင်ဖာကျင်းတောင်မှာလက်ရှိဖမ်းဆီးခံထားရသူ300နီးပါးရှိပြီးဒီထဲကမှအယောက်40ကျော်ပြန်လွှတ်ပေးခဲ့တာရှိတယ်လို့ India for Myanmar အဖွဲ့ကပြောဆိုပါတယ်ရှင်။